သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
အနာသိမ့်မှုကြောင့်နေ့စဉ်ရုန်းကန်နေရတဲ့ဘဝတွေထဲမတန်ဆွမ်းသူတွေလည်းမကွဲပြားပဲပါဝင်ပါတယ်အဲ့ဒီတည်းကအမြင်အာရုံမတန်ဆွမ်းသူကိုအောင်သူကတော့မနဲ့မိုးလင်းတာနဲ့ဆိုင်ကယ်တစီနဲ့သူ့မျိုးအနီနာကရွာတွေကိုဈေးရောက်ထွက်ပြီးလောက်ကိုင်းစားတော့နေသူတူပါအသက်30အရွယ်မှာမတော်တဆမှုတစ်ခုကြောင့်မျက်လုံးတစ်ဖက်ကွယ်ခဲ့ရပြီးကြက်တစ်ဖက်ကလည်းအမြင်အာရုံအားနည်းသွားခဲ့ရသူပါမတန်ဆွမ်းဖြစ်သွားတဲ့နောက်ပိုင်းသူ့ကိုအလုပ်ရှင်တွေကအလုံးမပေးတော့တာကြောင့်အခုလိုရွာတကာလှည့်ပြီးဈေးရောက်တဲ့အလုပ်ကိုလုပ်နေရတာအာဏာမသိငင်ကလေးကဖြစ်ပါတယ်မြန်မာနိုင်ငံမှာမတန်ဆွမ်းသူ6တန်းကျော်ရှိတယ်လို့ကမ္ဘာကုလသမဂ္ဂအဖွဲ့က2024ဒီဇင်ဘာ3ရက်မှာထုတ်ပြန်ထားပါတယ်။အဲ့ဒီမတန်ဆွမ်းသူတွေဟာအခက်အခဲမျိုးစုံနဲ့ရင်ဆိုင်နေရတယ်လို့လည်းအဲ့ဒီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ကိုအောင်သူဆိုရင်လည်းအမြင်အာရုံမတန်ဆွမ်းဖြစ်နေရတဲ့ခြားကဆိုင်ကယ်တစီးနဲ့ဈေးလည်ရောင်းရတာအနေနဲ့များပဲမယ်။မိသားစုစားဝတ်နေရေးအတွက်ရွေးချယ်စရာမရှိဘဲလုပ်ကိုင်နေရတာဖြစ်ပါတယ်
။ကျွန်တော်စီဆိုရင်ကျွန်တော်အားဟုတ်ကြလေ။မျက်တလုံးနဲ့မျက်လုံးတလုံးကွယ်နေတယ်လေအများကြီးပဲဟိုမျက်မှောင်အများနဲ့တက်ထားတော့လေကျွန်တော်ကတော့ဘယ်လိုလဲကိုလက်အင်္ဂါတစ်ခုချို့ရင်းသွားတဲ့အတွက်အလုပ်စရာတိတ်ရောမရှိကြဘူးပေါ့နော်ကျွန်တော်ခေါ်လေးခေါ်တာမရှိကြဘူးပေါ့ခုလောလောဆယ်ကျွန်တော်ဆိုရင်ဘာလို့ဆိုတော့ဟိုဈေးရောင်းလဲဆိုတော့ဆန်ကတစည်းနဲ့ဟိုဘေးမှာဟိုအသားနဲ့ငါးတွေတင်ပြီးပေါ့နော်ရွာတကာလိုက်လှည့်ပြီးတော့လိုက်လေရောင်းတယ်ဒါမဲ့ဆန်ကတော့မြင်းမြန်မောင်းလို့မရဘူးနော်နည်းဖြည်းဖြည်းစားပဲမောင်းမယ်အဲ့ဒါဒီကိုယ်လုံးနဲ့ကိုယ်ပဲအဆင်ပြေပါလေဆိုရွက်ပဲလုပ်လိုက်တယ်အဲကိုက်တော့မကိုက်ဘူးဝင်ဝင်နဲ့ထွက်ဝင်နဲ့မျှလားဆိုတော့မမျှဘူးဟိုခုခေတ်ကုံသေးနှောင်းနေနဲ့တန်တွဲမဆိုရင်စားဝတ်နေအိမ်မှာဟိုစားဝတ်တောက်ဖို့လောက်တော့ရတယ်အဖေရအမေရညီလေးတယောက်ရကျွန်တော်ရပေါင်းသေးရစီကျွန်တော်ကနေပြီးတော့ဖေရမေရညီလေးကိုစာကျွေးနေတာပေါ့နော်မတန်ဆွမ်းလူများရခက်ခဲတော့အများကြီးပဲပေါ့
စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းမတန်ဆွမ်းသူတွေအပေါ်အာရုံစိုက်မှုတွေညှော်နေသွားတယ်လို့လည်းမတန်ဆွမ်းအရေးလှုပ်ရှားသူတွေကထောက်ပြကြပါတယ်။ဒါအပြင်အာဏာသိမ်းကာလအတွင်းစစ်မှတ်ဖြစ်ပွားတာမြေမြုံမိုင်းပါဝင်စစ်လက်ကျန်ပစ္စည်းတွေကြောင့်အရက်သားထိခိုက်မှုနှုန်းတွေဟာမြင့်ကျက်လာပြီးမတန်ဆွမ်းသူဦးရေဟာလည်းပိုကျိုးလာနေပါတယ်။ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေး UN OCHA ရဲ့အစီရင်ခံစာအရပြီးခဲ့တဲ့နှစ်အတွင်းမြေမြုံမိုင်းနဲ့ပောက်ကွဲစေတတ်တဲ့စစ်လက်နက်အကျဉ်းချန်တွေကြောင့်အရသာထိခိုက်ဒေဆုံးသူဦးရေ1000ကျော်ရှိတယ်လို့ဖော်ပြထားပါတယ်။ဒီရေအတွက်ဟာ2022ခုနှစ်စီးရင်နဲ့ရှင်ရင်290ရာခိုင်နှုန်းကျော်မြင့်တက်ခဲ့တာပါအဲ့ဒီတဲ့ရှမ်းပြည်နယ်မြောက်ပိုင်းနမ်ခမ်းမြို့ကစောက်လုပ်ရေးလုပ်ငန်းဝင်မှာအလုပ်ကျန်းလွန်နေသူအသက်28နှစ်အရွယ်ကိုဝင်းကိုလည်းပါဝင်ခဲ့ပါတယ်။သူကတော့ပြီးခဲ့တဲ့နှစ်စက်တင်ဘာလမှာစစ်တပ်ကထောင်ထားတဲ့မြေမြုံမိုင်းနေမိပြီးခြေခုံးဖြတ်ခဲ့ရသူပါ။အဲ့ဒီလိုချက်ထောက်ဖြတ်လိုက်ရတာကြောင့်အရင်လိုစောက်လုပ်ရေးလုပ်ငန်းခွင်မှာမလုပ်နိုင်တော့တဲ့အတွေ့ဝင်ငွေကျပ်တဲသွားတယ်လို့သူကဆိုပါတယ်
။အာကျန်တော့တိတ်လုံးလို့မရတော့ဘူး။မရတော့ဘူး။ဒီကောဒီခြေကောပဲဖြတ်တော့လေပြန်တော့တန်းတန်းထောက်လို့ရှင်ဟိုကပြန်ပြန်ပွင့်တယ်ပွင့်ရဆိုရင်အခြေဟိုကဖြတ်လာတဲ့ဟာပေါ့ထိတ်ကစတယ်တကယ်မျိုးဟိုကပေါက်တာပေါ့နောက်ပိုင်းအစီပါရင်တော့ခြေကဟိုကနည်းပိုဖြတ်လိုက်မလားတော့လက်ကားဖြစ်တယ်ကွာဟိုကတော့ဟိုကတော့ကိုတက်လိုက်တဲ့အလုပ်လေးတွေနည်းလုံနေတော့အခုလောနေတော့ဟိုကပေါ့အဲဈေးလိုပါတော့လည်းစောက်ပြီးတယ်စောက်ပြီးတော့ဟိုကပေါ့ဆိုင်ကလေးပါနေပါဝိုင်းကူတွန်းပေါ့နည်းတော့လုံနေတော့နောက်ခါမှပဲစီအေးဝယ်ရလူတွေဆိုင်ရဆောက်တာပေါ့ဆိုင်ရဆိုင်ကအဲပထမကောက်ပေါ့ကောက်ပြီးတော့နည်းနည်းဝိုင်းဆွဲပေါ့ဝိုင်းဆွဲနည်းရွှေ့ပြီးတော့အဝင်ကတော့ရော့တာပေါ့အခုဆိုတော့အဆုံးလောက်တာဆိုတော့လေအများကြီးဝင်တယ်အခုတော့တအားမဝင်တော့ပုံမှန်အလားသာလောက်ပေါ့အဲ့လိုဆိုပေါ့နည်းလေးနည်းတော့ကြက်တယ်တော့အဲကို3လောက်ဝင်တဲ့အဲ့လိုဟိုအားလောက်ပဲရတော့တယ်
မြန်မာနိုင်ငံမသက်ဆန်းသူများခွင့်တူညီမျှရေးအဖွဲ့ MCERP ရဲ့ပြီးခဲ့တဲ့နှစ်ဒီဇင်ဘာလမှာထုတ်ပြန်လိုက်တဲ့သုတေသနစာတမ်းအရကရင်ပြည်နယ်နဲ့ကရင်ပြည်နယ်အတွင်းမသက်ဆန်းဖြစ်သူအလုံးရဲ့80ရာခိုင်နှုန်းဟာအသက်18နှစ်ကနေ35နှစ်အရွယ်လူငယ်တွေဖြစ်နေတာကိုတွေ့ရပါတယ်ဒီအချက်လက်တွေကမြန်မာနိုင်ငံမှာလူငယ်တွေကြာမသက်ဆန်းဖြစ်မှုနှုန်းမြင့်ကျက်လာတာကိုသက်သေပြနေတာပါအဲ့ဒီလိုမတန်ဆွမ်းဖြစ်မှုတွေနိုင်ငံတော်အမှာကြိုးလာနေပေမဲ့မတန်ဆွမ်းသူတွေနဲ့သက်ဆိုင်တဲ့အခွင့်အရေးပါဝင်ပြဋ္ဌာန်းထားတဲ့ဥပဒေတွေဟာအကောင့်နဲ့အခြေအနေမှရှိမနေပါဘူး။မ မတန်ဆွမ်းအရေးနဲ့ပတ်သက်ပြီးချမှတ်ထားတဲ့မူဝါဒတွေရှိပေမယ့်လက်ရှိနိုင်ငံရေးမတည်ငြိမ်မှုအခြေအနေတွေကြောင့်မတန်ဆွမ်းတွေကိုပံ့ပိုးဆောင်ရှောက်တဲ့အပိုင်းမှာအကန့်အသတ်နဲ့အားနည်းချက်တွေရှိနေတယ်လို့မတန်ဆွမ်းအရေးဆောင်ရွက်နေသူတာဝန်ရှိသူတို့ကပြောပါတယ်။အများကြီးကစီ
တင်းမှာလည်းကျွန်တော်တို့တော်တော်တော့စိတ်ကိုဟိုခက်ခဲတွေအများကြီးကျွန်တော်တို့ပြင်ဆိုင်နေရတဲ့ပိုင်းရှိတယ်ကြနော်။ဒီကကပြင်ဆိုင်နေနေရမှာဆိုအဝတ်တက်ပို့တဲ့ပြီးရတယ်အများကြီးရှိတယ်အဝတ်တက်ပို့တဲ့ခုနပြီးရတယ်အားရှိတဲ့ခိုက်တယ်တော့ဒီမတန်ငန်းတွေကိုရှေ့ကိုပြောင်းသွားပုံမှန်တော့မှပုံမှန်ကျွန်တော်တို့စမယုံကြလမ်းကြောင်းနဲ့ကြီးရတာမဟုတ်ပဲနဲ့ခက်ခဲကြမ်းတဲ့လမ်းကြောင်းနဲ့ကြီးရတယ်ဆိုဒီမတန်ငန်းတွေကကြီးအရန်ကိုတို့ဖိုက်တော့တယ်ကနော်အရန်ခက်ခဲရှိတယ်။မတန်ငန်းတို့ကပံ့ပိုးမှုကြတော့ဒီမတန်ငန်းတွေတတ်တတ်တဲ့ related ဒီ apply the biases ဆိုခေါ်တာပေါ့နော်။အထောက်အယူ PC ပံ့ပိုးမှုကတော့တော်တော်များများစဉ်းစားမိကြအောင်စဉ်းစားမှုနဲ့စိတ်ခွင့်ရင်းရှိတော့ဒီချက်တည်းကိုပံ့ပိုးမယ်ဆိုတဲ့အတိုင်းစိတ်ကိုတော့ပံ့ပိုးရရမယ်ဆိုတဲ့အတွေးတွေဖြစ်သွားကြတယ်ပေါ့နော်ကျွန်တော်ကပါခုံးပြီးစဉ်းစားပြ priority မှာမပါအောင်ကျေတာပေါ့နော်တော်တော်များများနဲ့ဖြစ်သွား helpless ပေါ့နော်ကူလာနဲ့ကြေရမယ်ဖြစ်သွားကြတယ်
မတန်ဆွမ်းသူတွေဟာလက်ရှိမှာကျန်းမာရေးဆောင်ရှားမှုမလုံလောက်တာကိုရင်ဆိုင်နေရပါတယ်အထူးသဖြင့်သူတို့အတွက်တည်တံ့ကျန်းမာရေးဝန်ဆောင်မှုတွေနဲ့ကုသရေးပစ္စည်းတွေရရှိဖို့ခက်ခဲတာတွေနဲ့ရင်ဆိုင်နေရတာပါမတန်ဆွမ်းနေဟာအလုတ်ကင်ရှားပါတာကြောင့်အလုတ်ရဖို့အခွင့်အလမ်းနေပြီးလဆာနေပါတဲ့ထံတွေကိုလည်းခံစားနေရပါတယ်မတန်ဆွမ်းကလေးငယ်တွေဆိုရင်လည်းပညာသင်ယူနိုင်ဖို့အခွင့်အလမ်းနေတာကျောင်းနေမှာမတန်ဆွမ်းနေအတွက်လိုအပ်တဲ့သင်ကြားရေးဆိုင်ရာသင်ထောက်ကူပစ္စည်းရှားပါတာတွေကိုလည်းကြုံတွေ့နေကြရပါတယ်ဒါအပြင်မြန်မာလူအဖွဲ့အစည်းမှာမတန်ဆွမ်းမှုနဲ့ပတ်သက်တဲ့အသိပညာနဲ့ပါတာကြောင့်မတန်ဆွမ်းနေဟာခွဲခြားဆက်ဆံခံနေရပြီးစိတ်ပိုင်းဆိုင်ရာထိခိုက်မှုနဲ့စိတ်ပြည့်စုံမှုတွေခံစားနေကြရတယ်လို့မတန်ဆွမ်းအရေးဆောင်ရွက်သူတွေကဆိုပါတယ်မတန်ဆွမ်းရေးသူတေသနာတွေပြုလုပ်နေတဲ့နိုင်ငံရေးလေလာသုံးသပ်သူဒေါက်တာဆိုင်းကြည်စင်ဆိုကတော့2021နောက်ပိုင်းမတန်ဆွမ်းတွေကိုကူညီဆောင်ရှောက်နေတဲ့ဝန်ဆောင်မှုတွေဟာမရှိသလောက်နေသားတယ်လို့ဆိုပါတယ်
အာနာတိန်ပြီးသွားတဲ့အချိန်ကိုဗစ်ကောပေါ့နော်ကိုဗစ်ကကျွန်တော်အဓိကမတန်ဆွမ်းနေအထိနာတယ်ဆိုရဲဟာလဲကျွန်တော်တို့လေလာတုံ့တက်မှုတွေတွေ့ရတယ်ဒါဆိုကိုဗစ်အချိန်ကာလအတွင်းမှာမတန်ဆွမ်းနေဟိုသူတို့ရဲ့လူမှုပါဝင်မှုအတွက်ဒါမှမဟုတ်သူတို့ဘဝရှင်တန်ဖိုးအတွက်လိုအပ်တဲ့ service တွေတော်တော်များများကျွန်တော်တို့ရက်ကုန်တာဒါမှမဟုတ်ခက်ခဲကုန်တာမျိုးဖြစ်တော့အဲ့ဟာနေစပြီးတောက်လျှောက်ဖြစ်သွားတယ်ပေါ့2021နောက်ပိုင်းကတော့ကျွန်တော်တို့အခုမတန်ဆွမ်းနေပတ်သက်တဲ့စဉ်းစားမှုဆိုတဲ့ဟာတွေကလည်းများတော့ဖြစ်ဘာမှမရှိတော့ဘူးဆိုတဲ့ဟာတွေ့ရနေမယ်အဲ့မတန်ဆွမ်းဖြစ်ပွားတဲ့အမျိုးအစားပေါ်မူတည်ပြီးတော့လိုအပ်တဲ့ဝန်ဆောင်မှုဆိုတဲ့ဟာလည်းအခုလက်ရှိမှာမရှိသလောက်ဖြစ်တယ်ပြန်လည်ထူထောင်မှုတွေလိုအပ်တဲ့ဝန်ဆောင်မှုတွေလည်းဘာမှမရှိဘူးမရှိတဲ့အတွက်ကြောင့်မဒါရီကဒီရှိကျွန်တော်နောက်ဆက်တွဲထိခိုက်မြင့်မာစရာတွေအများကြီးဖြစ်လာစရာရှိရဆိုတဲ့ဟာတွေ့ရတယ်
2019ကြားဖြတ်တကောက်စဉ်အရာမြန်မာနိုင်ငံမှာမတန်ဆွမ်းသူဦးရေ 9.9% တန်းရှိတယ်လို့ထုတ်ပြန်ထားတာကြောင့်လူဦးရေစုစုပေါင်းရဲ့ 12.8% ရာခိုင်နှုန်းဟာမတန်ဆွမ်းသူတွေဖြစ်နေတာပါ။အာဏာသိမ်းမှုမတိုင်ခင်ကတည်းကမတန်ဆွမ်းသူ 88% ရာခိုင်နှုန်းဟာအစိုးရအရက်ဖက်အဖွဲ့အစည်းတွေစီကနေထောက်ပံ့မှုတွေမရရှိဘူးလို့လည်းမြန်မာနိုင်ငံမတန်ဆွမ်းသူများခွင့်တူညီမျှရေးအဖွဲ့ MCERB နဲ့ဒီမိုကရေစီနဲ့ရွေးကောက်ပွဲအခွင့်အရေးပေးရေးနိုင်ငံတကာအဖွဲ့ International ITE တို့ကပြီးခဲ့တဲ့နှစ်မတ်လမှာပူးပေါင်းထုတ်ပြန်ထားတဲ့သုတေသနစာတမ်းမှာဖော်ပြထားပါတယ်။2021နောက်ပိုင်းနိုင်ငံအနှံ့စစ်ပွဲတွေဖြစ်ပွားနေပြီးလေကြောင်းရန်စစ်လက်နက်ပစ္စည်းတွေရထန်တွေကြောင့်မတန်ဆွမ်းဖြစ်မှုနှုန်းဟာလည်းပိုကျိုးလာနေတဲ့အတွက်မတန်ဆွမ်းအရေးကိုအလေးနက်ထားစဉ်းစားပေးဖို့လိုပြီးလို့ဒေါက်တာဆိုင်းကြည်စင်ဆိုကဆိုပါတယ်။
မတန်ဆွမ်းသူတွေပါဝင်နိုင်ဖို့မတန်ဆွမ်းသူတွေမကြံခဲ့ဖို့ဆိုတဲ့ဟာတွေကကျွန်တော်တို့အရေးကြီးစဉ်းစားဖို့လိုတယ်ဒီ inclusion ဆိုတဲ့ဟာကျွန်တော်တို့မိထားလို့မရဘူးအထူးသဖြင့်ဒီလိုမျိုး vulnerable ဖြစ်တဲ့ population ကြံခဲ့လို့မရဘူးဆိုတဲ့ဟာကိုကျွန်တော်တို့သိဖို့လိုတယ်နောက်တစ်ဖက်မှာခါကျတော့ဒီဘက်ဒေါ်လာကြီးကောင်းတဲ့အောက်ကနေကျွန်တော်တို့တိုက်ပွဲတွေပေါ်ဆောင်နေကြတဲ့အဖွဲ့အစည်းတွေပေါ့တိုက်ပွဲကတကယ်တမ်းကျတော့မတန်ဆွမ်းထုတ်လုပ်မှုရန်တရားတစ်ခုပဲဒီကျွန်တော်အဲ့လိုရန်တရားတစ်ခုရှိနေရဲ့ရန်တရားတစ်ခုကိုပေါ်ဆောင်နေကြတဲ့လူတွေတာဝန်ရှိတဲ့လူတွေအနေနဲ့ရတယ်ဒီလိုစစ်ပွဲတွေစစ်မဲ့ရေးခင်းနေကြမလို့မတန်ဆွမ်းသူတွေရှိလာတဲ့အချိန်မှာဘယ်လိုပြန်လဲထူထောင်မလဲဆိုတဲ့ဟာစိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာကျွန်တော်တို့ပြင်ဆင်ထားဖို့လုပ်ရဲအဲ့ဟာတွေဖက်မှာကျွန်တော်တို့စီမံဆောင်ရွက်ထားဖို့လုပ်ရဲ WHO ကပြဋ္ဌာန်းထားတဲ့ကျွန်တော်တို့လုပ်နည်းစနစ်တွေတို့တူတူညှိရှိလာများပေါ့နော်လေလာသုံးသပ်မှုတွေရကျွန်တော်တို့သိခဲ့ပြီးမတန်ဆွမ်းပြန်လဲထူထောင်ရေးဘယ်လိုလုပ်တင်နေဆိုတဲ့ဟာတွေကျွန်တော်တို့အဲ့ဟာတွေလေလာသုံးသပ်မှုတွေ ီနဲ့ကျွန်တော်အဖြေတွေကရှိပြီးသားဒါပေမဲ့အဲ season ကြဖို့ပဲလိုတာအဲအုတ်ချုပ်ရေးရန်ဒီရမှာကျွန်တော် season ဖို့လိုတယ်ပြီးရင်ဒီဘက်ကအဲတိုက်ရေးခိုက်ရေးနဲ့ကျွန်တော်စစ်တပ်တွေပေါ့နော်ကျွန်တော်အဲ့တော့အဖွဲ့အစည်းတိုက်ဖို့ခိုက်ဖို့စဉ်းစားနေကြတဲ့ဟာမှာတိုက်ဖို့ခိုက်ဖို့တခုလည်းမဟုတ်ပဲနဲ့ဒီလိုမျိုးပြန်လည်ထူထောင်ရေးဆိုတဲ့ဥစ္စာဒါတို့ရဲ့တာဝန်တရအနေနဲ့စဉ်းစားဖို့တာဝန်ရှိတယ်တာဝန်ခံရမယ်ဆိုတဲ့ဟာမျိုးကိုကျွန်တော်တို့တည်အောင်လုပ်ဖို့လိုနေမယ်ခင်ဗျာ
လက်ရှိနိုင်ငံရေးအခြေအနေအရမတန်ဆန်အရေးဟာမိလျော့ခံထားရတဲ့အခြေအနေမှရှိနေတာပါမတန်ဆန်သူတွေအနေနဲ့အဲ့ဒီလိုအခြေအနေတွေနဲ့အတူနိုင်ငံရေးစီးပွားရေးစက်တယ်မှုအလောက်ကင်ရှားပါမှုတွေကြာဘဝရှင်သန်နိုင်ရေးအတွက်စူးစမ်းယုံကန်နေကြရတာလည်းဖြစ်ပါတယ်ကိုအောင်သူနဲ့ကိုဝင်းကိုတို့ကတော့သူတို့လိုဘဝတူမတန်ဆန်သူတွေအတွက်မြှုံမုံလောက်ကလေးငှက်ွက်စဉ်းစားပေးတာမျိုးလောက်ကိုတောင်မျှော်လင့်နေကြရတာပါဒီသတင်းဆောင်မကိုတန်လွင်ခက်ခပေးပို့ထားတာဖြစ်ပါတယ
် SBS Radio App ကို download လုပ်ပြီးနားဆင်မှတ်ချက်ပြုနိုင်ပါတယ်ဓာတ်ရိုက်သူမဟုတ်အချိန်မြွေးနားဆင်နိုင်ပါပြီစက်တမ်းမှာပါဝင်နိုင်သလိုဆက်သွယ်မှုလည်းပြုလုပ်နိုင်ပါတယ် Google Play ဒါမှမဟုတ် App Store မှာအခမဲ့ရယူနိုင်ပါပြီ
ဒါမျိုးသတင်းဆောင်မာတွေကိုပိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ